ချင်းပြည်နယ်ဟာခါမြို့နယ်မှာစစ်ကောင်စီတပ်နဲ့ချင်းကာကွယ်ရေးပူးပေါင်းတပ်ဖွဲ့တို့ကြား၃ရက်ဆက်ပြီးတော့တိုက်ပွဲဖြစ်ပွားနေတယ်လို့ချင်းကာကွယ်ရေးတပ်ဒီဘက်ကပြောပါတယ်။စကိုင်းတိုင်းကလေးမြို့နယ်ဘက်ကိုစစ်ကူပို့တဲ့စစ်ကောင်စီရဲ့စစ်ကြောင်းကိုတိုက်ခိုက်ခဲ့တာလို့ဆိုပါတယ်။ဒီတိုက်ပွဲအတွင်းမှာကျေးရွာနေတချို့လည်းမိရှုခံရတယ်လို့ဒေသခံပြည်သူတွေကပြောပါတယ်။ဒီကြောင့်ရန်ကုန်ကပေးပို့တဲ့သတင်းအလိမ်မာပြောပြပေးပါရှင်။
စေရဲတက်မှနေတဲ့ချင်းပြည်နယ်ဖလန်းမြို့နယ်မှာတိုက်ပွဲတွေ၃ရက်ဆက်ဖြစ်ပွားနေပြီးဒီကနေ့မှလည်းဟာခနဲ့ဖလန်းမြို့နယ်ကမှစစ်ကောင်စီတပ်နဲ့တိုက်ပွဲဖြစ်ပွားနေတယ်လို့ချင်းအမျိုးသားတပ်ဦး CNF ရဲ့ပြောရေးဆိုခွင့်ရှိသူပူးထက်နီကပြောပါတယ်
ဒီနေ့ဖြစ်ဖြစ်နေတယ်ဟာခါမယ်ဆလာမီနဲ့ကြားပေါ်မှာဒီဆက်ကလမ်းပေါ်ကလမ်းပေးရရပြုံးပါတန်းကြီးကလမ်းမကြီးကိုတော်ပြီးတော့စကောင်းပြီးကလမ်းပေးရရပြုံးတယ်ကားလုံးချုံပြီးတယ်မှာလို့တိုက်တာပါကျွန်တော်တို့အခုလက်ပြည့်ရတနာတော့ပြင်သူတို့ကကြားရတာ၈ယောက်ဖြစ်တယ်ဘယ်ခက်ကတော့တယောက်ကြားတယ်ကံရမီနေရတာက၆ယောက်တော့ပုံနေရတာပေါ့နော်
ဟာခါမျိုးကနေစကိုင်းတိုင်းကလေးမြို့နယ်ဘက်ကိုစစ်ကူပို့မဲ့စစ်ကောင်စီစစ်ကြောင်းကိုမေလ3ရက်နေ့ကလေးကချင်းကာကွယ်ရေးပူးပေါင်းအဖွဲ့ကနေကြားဖြတ်တိုက်ခိုက်တာလို့ပူထဏီကပြောပါတယ်
။ဟာခါကနေစစ်ကစစ်ခွန်စီရဲ့တင်ကားစီရဲ့ဟာခါကနေစလမ်ဖက်ကလေးဖက်ရှင်းဖို့ရှိတယ်။ဒီဟာကသူတို့150လောက်ရှိတယ်။အဲ့တော့ဒီနော်ရှိနေနေတက်ခံကာကွယ်ရေးတပ်ဖွဲ့ဖန်ဖက်ဒီကောင်တွေမှာနားနာနေဖြစ်တိုက်တာပေါ့နော်။ဒါကမင်းနဲ့တင်းသေးကနေခွေးလေးဆက်ပြနေတယ်ဒီမှာတင်းကဒီကျင်းတော့ဖြစ်တာပေါ့
စစ်ကောင်စီစစ်ကြောင်းကိုချင်းအမျိုးသားတပ်ဦး CNF ဟာခါ CDF တန်တလန် CDF ချင်းအမျိုးသားကာကွယ်ရေးအဖွဲ့ CNDF စရဲပူးပေါင်းအဖွဲ့တွေကတိုက်ခိုက်ခဲ့တာလို့သူကဆိုပါတယ်ဒီလိုဖြစ်ပွားတဲ့တိုက်ပွဲအတွင်းကျေးရွာတချို့လည်းမိရှုခံရတယ်လို့ဟာခါဒေသခံတူကပြောပါတယ်
တိုက်ပွဲကသူတို့ကအဲ့ဒီရမ်းချိုလိုရွာမရောက်ခင်မှာဒီဆွန်ကျုံရွာနဲ့ရုတ်ထွက်ရွာမှာတိုက်ပွဲဖြစ်တယ်လေတိုက်ပွဲ၃ရက်မြောက်ဖြစ်တော့အဲ့ကနေသူတို့ဆက်သွားတာပေါ့ဆက်သွားရင်းနဲ့အဲ့ရမ်းချိုရွာရောက်တော့အဲ့မှာရွာကိုမီးရှို့လိုက်တာပေါ့နော်အိမ်ဆယ်အိမ်ကျော်တော့ပါတော့တယ်
ဟာခါဖလန်းမြို့နယ်ကားလမ်းပေါ်ကနှစ်ဖက်တိုက်ပွဲဖြစ်ပွားရာနေရာကရွာသားတွေဘေးလွတ်ရာကိုတိမ်းရှောင်နေကြရပါတယ်။ဟာခါဖလန်းမြို့နယ်ကားလမ်းပေါ်တိုက်ပွဲဖြစ်ပွားမှုနဲ့ပတ်သက်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စောမင်းထွန်းကအခုလိုပြောပါတယ်
။မနေ့က၄ရက်နေ့မှာတော့ဟာခါဘက်မှာတော့ဟာခါကနေဟာခါနဲ့ကလေးကြတဲ့မှာလုံလုံလေးရင်တန်းကိုတစ်ခတ်တိုက်ခိုက်ခဲ့တာရှိတယ်။တစ်ခတ်တိုက်ခိုက်မှု၅မိနစ်လောက်ဖြစ်ပွားခဲ့တာရှိတယ်။
ပြီးခဲ့တဲ့ဧပြီလ25ရက်နေ့ကလည်းဟာခါမြို့နယ်ချွန်ကျုံကျေးရွာအဝင်မှာစစ်ကောင်စီတပ်နဲ့ CDF ဟာခါတပ်ဖွဲ့တို့တိုက်ပွဲဖြစ်ပွားခဲ့ပြီးတော့နှစ်ဖက်ထိခိုက်ကြဆုံးမှုတွေရှိခဲ့ပါတယ်။လက်ရှိစကိုင်းတိုင်းကလေးမြို့နယ်တောင်ပိုင်းဒေသမှာလည်းစစ်ကောင်စီတပ်နဲ့ဒေသခံ PDF အဖွဲ့တို့ကြားပြစ်ခတ်တိုက်ခိုက်မှုတွေဖြစ်ပွားနေလို့ဟာခါဘက်ကနေစစ်ကူပို့နေရတယ်လို့ချင်းကာကွယ်ရေးအဖွဲ့ဘက်ကပြောပါတယ်ရှင်။